ကျန်းမာရေးအတွက်ဒီကိစ္စကိုကျွန်တော်တို့ကအရေးကြီးတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်။ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေအားလုံးကိုချက်ချင်းကြက်တန့်မှုခွဲခြားဆက်ဆံမှုမရှိတဲ့တရားဥပဒေစိုးမိုးမှုနဲ့ရပ်ဖက်အုပ်ချုပ်ရေးတွေထူထောင်မှုဥရောပတန်ကောင်စီကနေတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့စစ်တုံးချိန်ကြောင့်
SM, ASEAN, 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 ASE
တရားဥပဒေစိုးမိုးရေးနဲ့အရက်ဖက်အုပ်ချုပ်မှုတွေကိုထူထောင်မှုကိုလည်းဥရောပသမ္မတဘက်ကထပ်ပြီးတောင်းဆိုလိုက်ပါတယ်။ ASEAN အာရှဥရောပနိုင်ငံတိုင်းဝန်ကြီးများစီဝေးကိုမြန်မာနိုင်ငံကအင်ရှင်နိုင်ငံဖြစ်ကျင်းပနေတာဖြစ်ပြီးဖွံ့ဖွဲနေ့အခမ်းအနားမှာပြောခဲ့တဲ့နိုင်ငံတိုင်းပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မင်းခွန်းထဲမှာတော့ရိုဟင်ညာအကြောင်းမပါဝင်ခဲ့ပေမဲ့တရားမဝင်ခြေချနေထိုင်မှုတွေနဲ့အကြမ်းဖက်ဝါဒပြန့်ပွားမှုတွေအကြောင်းပြောဆိုခဲ့ပါတယ
် Illegal immigration, spread of terrorism and violent extremism
တရားမဝင်ခြေချနေထိုင်မှုတွေအကြမ်းဖက်ဝါဒပြန့်ပွားမှုတွေအစိုးရအကြမ်းဖက်မှုတွေကလူအဖွဲ့အစည်းတွေမတည်ငြိမ်မှုတွေကိုဖြစ်စေတဲ့အကြောင်းလူရစီပွဲအထိပါထိခိုက်နေတာပါဒီပြဿနာတွေဟာလူအဖွဲ့အစည်းနဲ့ငြိမ်းချမ်းရေးဝေးကွာအောင်ဖန်တီးနေပါတယ်စီးရဲမွေးတည်မှုနဲ့မဖုံဖြိုးမှုတွေကိုဖန်တီးနေပါတယ်လူတွေကြားနိုင်ငံတွေအချားမှာတူတည်းတူတနိုင်ငံနဲ့တနိုင်ငံဝေးကွာသွားအောင်ပဋိပက္ခတွေကတွန်းထုတ်နေတာပ
ါကရမကနဲ့နိုင်ငံတကာအကူအညီပေးရေးဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးခွင့်ပြုရေးနဲ့ဒုက္ခသည်တွေကိုယ့်နေရက်ကိုလုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်အောင်လဲလှုပ်ဆောင်ပေးဖို့ EU ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်ခဲ့သူတွေကသူတို့ရဲ့လုပ်ရက်တွေအတွက်တော်ဝင်ခံအောင်လှုပ်ဆောင်ရေးကိုလည်းအသေးစားလှုပ်ဆောင်မှုတိုက်တွန်းပါတယ်။ဥရောပသမ္မတနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုကာဗီနီကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်ရအောင်ဥရောပသမ္မတဘက်ကထောက်ခံအားပေးသွားမယ်လို့မင်းတို့ကနေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်
။ We encourage both Bangladesh and Myanmar to work bilaterally on this issue with the
Bangladesh and Myanmar နိုင်ငံအသားသဘောတူညီမှုရအောင်လှုပ်ဆောင်ကြဖို့လည်း EU ဘက်ကတိုက်တွန်းနေပါတယ်။အချိန်ထဲမှာပဲ Kofi Annan အဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဘူဟိဇာရင်းနဲ့ပတ်သက်လို့ Bangladesh နဲ့မြန်မာသားမကဒေသတွင်းမှာရေရှည်ပေးလည်ပေမဲ့ဖြည့်ရှင်းမှုမျိုးရအောင်လှုပ်ဆောင်ဖို့လည်းတိုက်တွန်းပါတယ်။ဒီခိုင်မီနယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်ရင်ဒုက္ခတွေတွေဖြတ်ပြေးနေတာတွေရပ်တန့်ရင်ကိစ္စတွေကိုလှုပ်ဆောင်ဖို့ဥရောပသမဂ္ဂဘက်ကတိုက်တွန်းတဲ့အကြောင်းကျမတို့ဆွေးနွေးချက်ကြပါလေ
။မြန်မာဒီမိုကရေစီရဲ့အတွက်ဥရောပသမဂ္ဂဘက်ကအခိုင်အမာဆက်ပြီးတော့ထောက်ခံနေတုံးမဲ့ဆိုတာကိုလည်း EU ဥရောပနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါရီနီကဆိုပါလေ
။ The European Union is firmly behind the democratic constitution of Myanmar.
ဥရောပသမဂ္ဂဟာမြန်မာပြည်ဒီမိုကရေစီအစဉ်ကူးကြောင်းရေးကိုအနောက်ကနေအခိုင်အမာအားပေးနေတာပါ။ဒီမိုကရေစီအခုအကြောင်းဘလောက်ခက်ခဲဆိုတာကျမတို့နားလည်ပါရဲ့။မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံဖို့ဆိုတာလေဥရောပသမဂ္ဂရဲ့မြန်မာပြည်နဲ့ဆိုင်တဲ့အဓိကအရည်အချက်တစ်ခုပါ။
ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားအပြန်အလှန်သဘောတူညီချက်တစ်ခုရနိုင်ရေးငြင်းငြင်းဆန်းဆန်းလှုပ်ဆောင်နေပါတယ်လို့နေပြည်တော်မှာကျင်းပနေတဲ့ ASEAN အစည်းအဝေးမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့တာကြောင့်ဒီချက်ကို EU ဥရောပသမဂ္ဂအနေနဲ့ကြိုဆိုတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်